လက်အိတ်ထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီး Top Glove ကိုစုံစမ်းစစ်ဆေးဖို့မလေးရှားအလုပ်သမားအခွင့်အရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်။အဲ့ဒီကုမ္ပဏီဆက်ယုံရဲ့ရွှေ့ပြောင်းလုပ်သားတွေဟာနိုင်ဤအတော်ကြလွတ်လွတ်ရပြီးတော့သူတို့ပေါ်တင်နေတဲ့အချွေးတွေကိုဆက်ဖို့တရားမဝင်အချိန်ဘိုးတွေဆင်းနေရတယ်ဆိုတဲ့အချက်လက်တွေပေါ်ပေါက်လာပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာပါ။အလုပ်သမားတွေဟာမလေးရှားဥပဒေကခွင့်ပြုထားတဲ့အချိန်တက်ပို့ပြီးတော့အလုပ်လုပ်နေကြကြောင်း Writers သတင်းဌာနရဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့အချက်လက်တွေအများသိရပါတယ်။ကမ္ဘာပေါ်မှာသုံးဆွဲနေတဲ့ Robert Lay 25ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့ Top Glove Company ကတော့အခုလိုဆွတ်ဆဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးသွားမှဖြစ်ပြီးတော့မမှန်ကန်တဲ့နီးလန့်တဲ့လုံသားတဲ့စုဆောင်းသူတွေနဲ့ဆက်လက်ဆက်ဆံတော့မှမဟုတ်ကြောင်း။နောက်ဒီအလုပ်သမားတွေအလုပ်နားချိန်အပြည့်အဝရရှိရေးအသေးချာဆောင်ရွက်သွားမှဖြစ်ကြောင်းပြောပါတယ်။ Top Glove Company ဟာဆေးရုံသုံးလက်အိတ်တွေကို Britain နဲ့ American ပါဝင်နိုင်ငံပေါင်း195နိုင်ငံကိုတင်သွင်းနေတာပါ။မလေးရှားနိုင်ငံကဒီလုပ်ငန်းမှာရွှေပြောင်းလုံသားပေါင်း10,000ကျော်အလုပ်လုပ်နေပြီးတော့အဲ့ဒီထက်မှနီပေါ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလုံသားတွေလည်းပါဝင်ပါတယ်။အဲ့ဒီလုံသားတွေဟာသူတို့ကိုပို့ဆောင်ပေးတဲ့အလုပ်သမားပွဲစားတွေကိုမလေးရှားရင်းကစ် 5,000 အမေရိကန်ဒေါ်လာ 1,200 အလင်းအမြန်ပြန်ပေးနိုင်ဖို့အတွက်အခုလိုအချိန်ပိုလုပ်နေတာလို့လဲ Writer သတင်းဌာနကပြောပါတယ်ခင်ဗျာ။